အောင်ချီတဲ့လက်သမားတွေရဲ့ဆန္ဒပြမှုကိုရင်ဆိုင်နေရတဲ့အိန္ဒိယအစိုးရကနယူးဒယ်ဟီမြို့တော်မှာအရန်တပ်ဖွဲ့အင်အား2000ကိုအားဖြည့်တပ်ဆွဲချထားဖို့အင်္ဂါနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။ဆန္ဒပြလက်သမားတွေကနှစ်ပေါင်း400တပ်တန်းရှိတဲ့နာမည်ကျော် Redford ရှီယောင်ခန္ဓာကိုစီးနင်းဝင်ရောက်ပြီးရဲတပ်ဖွဲ့နဲ့ရုံးရင်းစံကတ်တွေဖြစ်ပွားပြီးတဲ့နောက်အခုလိုတပ်ဖွဲ့အင်အားတုချက်ချထားဖို့အမိန့်ထုတ်ပြန်လိုက်တာလို့ AFP သတင်းကပြောပါရယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့ချထားတဲ့အတားအဆီးတွေကိုချိုးဖျက်ပြီးမြို့တော်အနီးက Redford ရှီယောင်ခန္ဓာနယ်မြေထဲဝင်ရောက်ခဲ့တာပါ။ရဲတပ်ဖွဲ့ကမျက်ရည်ပုံးတွေမိသားပိုက်တွေနဲ့နမတ်တုတ်တွေတုံးပြီးလူစုခွဲခဲ့တာဖြစ်ပါရယ်။ရုံးရင်းစံကတ်ဖြစ်မှုတဲ့အနည်းဆုံးဆန္ဒပြသူတယောက်သေဆုံးပြီးရဲတော်တော်များများတရားရရှိခဲ့ပါရယ်။သေဆုံးသူကလက်ထွန်းဆက်မှောက်ပြီးတည်ဆုံခဲ့ရတာလို့ရဲတပ်ဖွဲ့ကပြောပါရယ်အိန္ဒိယအစိုးရထုတ်ပြန်လိုက်တဲ့စိုက်ပျိုးရေးဥပဒေတွေကိုစန့်ကျင်ကန့်ကွက်ဖို့နယူးဒယ်ဟီမြို့နယ်နိမိတ်အနားမှာနိုဘလကရေကစကန်ချဆန္ဒပြနေတဲ့လက်သမားတွေကိုအစိုးရကအခုချိန်အထိနယူးဒယ်ဟီမြို့တော်ထဲဝင်ခွင့်မပြုခဲ့ပါဘူးအင်္ဂါနေ့ကသမ္မတနိုင်ငံနေ့ Republic Day ကျင်းပတဲ့နေ့မှာတော့မြို့တော်ထဲဝင်ရောက်ဖို့ကြိုးစားရာကနေအခုလိုလူသေဆုံးတဲ့အထိဖြစ်ပွားခဲ့တာပါရုံးရင်းစံကတ်ဖြစ်အောင်ပြုလုပ်ခဲ့တဲ့ဆန္ဒပြသမားတွေကဆန္ဒပြသူအားလုံးကိုကိုးစားမပြုဘူးလို့ဆန္ဒပြကောင်းဆောင်တွေကပြောပါတယ
်။ किसान शांतिमय तरीके से अगर इसे करेंगे तभी हम जीतेंगे
။ ရင်းရင်းကြမ်းကြမ်းနဲ့ဆက်ပြီးဆန္ဒပြမှသာကျွန်တော်တို့ဒီတိုက်ပွဲကိုအောင်နိုင်မှာဖြစ်ပါတယ်။ကဘာကကျွန်တော်တို့ရင်းချမ်းစွာဆန္ဒပြသူတွေကိုစောင့်ကြည့်နေပါတယ်။ရင်းချမ်းမှုကိုစက်မထဲရင်ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်ရပါလိမ့်မယ်လို့ဆန္ဒပြလက်သမားကောင်းဆောင်ယူဂျန်ဒရာယဒါဖ်ကပြောပါတယ်။အိန္ဒိယအစိုးရကလက်သမားတွေစန့်ကျင်နေတဲ့စိုက်ပျိုးရေးဥပဒေတွေကလေယာကနမှာပုဂ္ဂလိကယင်းနှံ့နှံ့မှုတွေဝင်ရောက်ပြီးခိမိစေမဖြစ်တယ်လို့ပြောပေမဲ့အတိုက်ခံကောင်းဆောင်တွေကတော့အစိုးရကဒီဥပဒေကိုတည်တည်ချာချာတိုင်ပင်ချပြခြင်းမရှိဘဲထုတ်ပြန်ခဲ့တယ်ဆိုပြီးအပြစ်တင်ပြောဆိုနေပါတယ်ခင်ဗျ